မေရောတာရောတန်ရှင်သောဝိညာဉ်တော်ဤနာမတော်များ၌အာမင်ဖျားခင်သည်တင်တော်နှင့်ရှိပါစေချစ်လာစွာသောမြေကိုမောင်နှမအပေါင်းတို့ဇူလိုင်လ10ရက်နေ့အဖြစ်ဗုဒ္ဓဟူးနေ့ဖြစ်ပါတယ်ကြံကြံထောက်ရှုဖို့နေနဲ့သံမာတိဥခန်းကြီး30ခန်းငယ်1ကနေ9ဖြစ်ပါတယ်လို့ကြံကြံရဲ့ခေါင်းစဉ်ကတော့ခန်းကြီး30ခန်းငယ်1ကနေ4ကြတော့တပြည့်တော်ကြီး12ပါအနာမယ်တွေဖြစ်ပါတယ်ဒီ5ကနေ9ကြတော့ကတပြည့်တော်ကြီးများကိုဆေလွတ်တော်မူခြင်းအကြောင်းဖြစ်ပါတယ်အခုကြံချက်ကိုကျွန်တော်တို့နားထောင်ပြီးတော့နောက်ဒီခွန်အားယူကြပါစို့ကိုရောဒီတပြည့်တော်ကြီး12ပါတို့ကိုထံတော်သို့ခေါ်ဆောင်တော်မူပြီးနောက်ညဉ့်ညူသောနတ်ဆိုးများကိုနှင်ထုတ်နိုင်ခြင်းနှင့်အနာရောဂါမျိုးမျိုးကိုပျောက်ကင်းစေနိုင်ခြင်းခွင့်အာဏာကိုပေးအပ်တော်မူ၏။တပြည့်တော်ကြီး12ပါးတို့အမိများကပရမဟုစွာပေထရုဟုခေါ်သောစီမုန်နှင့်သူ၏ညီအန်ဒရဲဇေဘဒီ၏သား၂ယောက်ဖြစ်ကြသောယာကုပ်သူ၏ညီယောဟန်ဖိလိပ္ပုဘတ်တလောမေဥတောမာအခွန်ခံသူမာတိဥအာလ်ဖေဥစ်သားယာကုပ်သာဒေဥစ်ကနနေသားစီမုန်နှင့်ကိုရောကိုအနှံ့သောယူဒအစ္စကာရုတို့ဖြစ်ကြသည်အခန်းငယ်5ကနေအခန်းငယ်9တပြည့်တော်ကြီးများကိုဆေလွတ်တော်မူခြင်းသခင်ယေရှုသည်ထိုတပြည့်တော်ကြီး12ပါးတို့ကိုဆေလွတ်တော်မူ၍သွန်သင်မိန့်မာတော်မူသည်ကားလူမျိုးကြတို့၏အယဒေတာများသို့မသွားကြနှင့်ဆာမာရိလူမျိုးတို့၏မြို့ရွာများကိုလည်းမဝင်ကြနှင့်ဣသရေလလူမျိုးထဲမှလမ်းမှားပျောက်ဆုံးနေသောသူများထံသို့သွားကြလော့သင်တို့သွားကြစဉ်တွင်ကောင်းကင်နိုင်ငံတော်သည်တီလူကောင်းကင်နိုင်ငံတော်သည်နီးလာပြီဟုဟောပြောကြလော့ဤသည်ကယေရှုသခင်မွန်မြတ်သောဧဝံဂေလိတရားတော်ဖြစ်သည်ပထမတစ်ချက်အနေနဲ့ကျေလဆွာသောညီကိုမောင်နှမအပေါင်းတို့ဣသရေလလူမျိုး12မျိုးဘုရားသခင်ကသူ့ရဲ့လူမျိုးတော်ဖြစ်ဣသရေလလူမျိုး12မျိုးကိုအတိမှပြုရွေးချယ်ထားခဲ့ပါတယ်ဒါပေမဲ့လို့သူအတိမှပြုရွေးချယ်ထားတဲ့ဒီဣသရေလလူမျိုး12မျိုးဟာဖြစ်ရင်ဘုရားအပေါ်မှာသစ္စာတည်ကြည်မှုမရှိဘဲနဲ့เนาะဒီလူမျိုး12မျိုးအစားကိုတပြည့်တော်ကြီး12ပါးကိုရွေးပြန်နောက်ဣသရာယလူမျိုးသည်လို့နော် New Israel လို့ခေါ်ပြန်နောက်ရွေးချယ်ခဲ့တာကိုကျွန်တော်တို့တွေ့ရပါတယ်ဒီ12ပါးတော့တပြည့်တော်ကြီးတွေကိုလည်းပဲအာအင်ဖြစ်ပေးပါတယ် Empower လုပ်ပါတယ်ဆိုတာကိုကျွန်တော်တို့သိရပါတယ်ဘာတွေ Empower ဘာတွေအာအင်ဖြစ်ပေးတယ်လဲဆိုတော့ကဒီတပြည့်တော်ကြီး12ပါးသူရွေးချယ်ထားတဲ့12ပါးကိုသွန်သင်မှုပြုတဲ့နေရာမှာပဲဖြစ်စီဟောပြောဖို့အတွက်ပဲဖြစ်စီကုသဖို့အတွက်ပဲဖြစ်စီနတ်ဆိုးတွေကိုနင်းထုတ်ဖို့ဆိုတဲ့တကူအာဏာအလုံးကိုဖျားသခင်သခင်ခရစ်တော်ကနေပြန်တော့ရွေးထားတဲ့တပြည့်တော်ကြီး12ပါးကိုဩဇာအာဏာအင်အားအပြည့်ဝပေးထားပါတယ်နောက်ပြီးတော့အရေးကြီးတဲ့တာဝန်တစ်ခုကတော့ဘာလဲဆိုတော့ကကောင်းကင်နိုင်ငံတော်အကြောင်းကိုကြေညာဟောပြောဖို့ဖြစ်ပါတယ်။ကောင်းကင်နိုင်ငံတော်သည်တည်လူနီးပြီအဲ့ဒါကိုဟောပြောပါဆိုပြတဲ့နောက်ကျွန်တော်တို့အခန်းငယ်9မှာသင်တို့သည်သွားကြစဉ်တွင်ကောင်းကင်နိုင်ငံတော်သည်နီးလာပြီဟုဟောပြောကြလောလို့မိတ်မှပြတဲ့နောက်ဆေလွတ်တဲ့ရှိပါတယ်။ဒါကြောင့်သူတို့ရဲ့ဟောပြောချက်ဒီထဲမှာကျွန်တော်တို့တွေဟောပြောချက်ဒီထဲမှာအစင်သင့်ဖြစ်ကြပါကောင်းရင်နိုင်ငံတော်ဒီအချိန်မရွေးနောက်ဆုံးအချိန်ကာလဒီအချိန်မရွေးဖြစ်နေတယ်ဆိုတာကိုတော့အမြဲတမ်းသတိပေးပြီးတော့နောက်ထက်သွင်းဟောပြောဖို့ဆိုတာကိုလည်းပဲကျွန်တော်တို့ကိုသတိပေးရလဲဖြစ်ပါတယ်နောက်ပိုင်းမှာဒီတပြည့်တော်ကြီး12ပါးရဲ့နေရာမှာဆိုလို့ရှိရင်ကက်လိတ်သာသနာတော်အနေနဲ့ဆရာတော်တွေအားလုံးဟာဒီတပြည့်တော်ကြီး12ပါးရဲ့နေရာကိုအစာထိုးပြန်တော့ ထားရှိတယ်ဆိုတာကိုလည်းပဲကျွန်တော်တို့အားလုံးသိပဲဖြစ်ပါတယ်ကက်သလစ်ဆရာတော်တွေဟာတပည့်တော်ကြီးဆက်နှစ်ပါးနေရာကိုရထားတဲ့သူတွေဖြစ်တယ်ဘုန်းကြီးယဟန်ကက်သလစ်ဘုန်းကြီးယဟန်တွေဟာအဲ့ဒီဆရာတော်တွေရဲ့လုပ်ငန်းတွေမှာဝိုင်းဝန်းပါဝင်ကူညီကြတဲ့သူတွေဖြစ်တယ်ဆိုတာကိုအသိတော်ရဲ့ဖွဲ့စည်းပုံအတိုင်းအဲ့ဒါလိုဖြစ်ပါဒါကြောင့်ဆရာတော်တွေယဟန်တော်တွေမိမိတို့ရ သူတို့ရဲ့ဆရာတော်များတွေကိုနာခံခြင်းဆိုတဲ့နားထောင်ခြင်းကိုလည်းပဲအမြဲတမ်းကိုတသွေးမသိနော်ကျင့်ဆောက်တည်နေဖို့လည်းပဲဆုတောင်းပေးပါဆရာတော်များတွေဒီဟာလည်းပဲမိမိတို့ရဲ့လုပ်ငန်း၊ကိုင်ငန်းစီမံခန့်ခွဲမှုစသည်ဖြင့်အရာအလုံးကိုလည်းပဲဖျားသခင်ရဲ့ကျေးဇူးတော်အကူအညီနဲ့အမှန်ကန်ဆုံးအကောင်းမွန်ဆုံးလှုပ်ဆောင်နိုင်အောင်လည်းပဲဆုတောင်းပေးဖို့နော်မေတ္တာရက်ခံပါတယ်ဒုတိယတစ်ချက်အနေနဲ့သခင်စုရဲ့တပည့်တော်တွေကိုရွေးခြင်းဆိုတဲ့အကြောင်းကိုနည်းနည်းစဉ်းစားကြရအောင်သခင်ခရစ်တော်ဟာတာမန်လူတွေကိုရွေးပြီးတဲ့နောက်ဒီထူးမြတ်တဲ့အလုပ်ကိုလုပ်စေပါတယ်လို့သိရပါတယ်အင်္ဂလိပ်လိုပြောရမယ်ဆိုလို့ရှင်တော်က Jesus chose ordinary peopleto do extraordinary work လို့ဆိုထားပါတယ်နော်။တာမန်လူတွေကိုရွေးပြီးတဲ့နောက်တာမန်ထက်လွန်ကဲတဲ့အလုပ်တွေကိုလုပ်စေတယ်ဆိုတာကိုကျွန်တော်တို့သိရပါတယ်။ခင်စုဟာသူ့ရဲ့လုပ်ငန်းတာဝန်ကိုဆက်လက်ဆောင်ရွက်လုပ်ကံမှုအတွက်သူ့ရဲ့တပည့်တော်ကြီးများ12ပါးကိုရွေးချယ်လိုက်ပါတယ်။ဖျားသခင်နှုတ်ကပတော်ကိုဟောပြောခြင်းဒီလူမမာများကိုကုသပျောက်ကင်းစေခြင်းဖိနှိပ်ခံရတဲ့သူတွေကိုလည်းလွတ်မြောက်အောင်လှုပ်ပေးခြင်းစိုးရင်စိတ်တည်ရှိတဲ့သူတွေကိုလည်းပဲစိုးရင်စိတ်ကနေလွတ်မြောက်ပြီးတော့ဝမ်းမြောက်ပျော်ရွှင်သောအသက်တာကိုရရှိပြန်လည်ရရှိစေခြင်းဒါတွေကိုလှုပ်ဆောင်နိုင်တဲ့အခွင့်အာဏာဩဇာကိုလည်းပဲတပည့်တော်ကြီးများတွေပေးထားတယ်ဆိုတာကိုသိရပါသခင်စုဟာသူ့ရဲ့တပည့်တော်ကြီးတွေကိုရွေးတဲ့နေရာမှာအင်မတန်မှပဲစိတ်ဝင်စားဖို့ကောင်းပါတယ်။ဘာလို့စိတ်ဝင်စားဖို့ကောင်းတယ်ဆိုတော့ကျွန်တော်တို့လူသားတွေဒီအလုတ်ခေါ်တဲ့ပုံစံနဲ့ကွာဟမှုအင်မတန်ရှိတယ်ဆိုတာတွေ့ရတယ်။ဆိုတော့ကျွန်တော်တို့လူသားတွေပေါ့လေကုမ္ပဏီပိုင်ရှင်ပဲဖြစ်စေဘာပဲဖြစ်စေသူ့ရဲ့ကုမ္ပဏီမှာအလုတ်လုပ်တော်မယ်ဆိုလို့ရှင်တော့ကျွမ်းကျင်လုပ်သားတွေကိုပဲဦးစားပေးခေါ်တာတွေ့ရတယ်ဒီလုပ်ငန်းကိုလုပ်မယ်ဆိုလို့ရှင်ဒီလုပ်ငန်းကိုလုပ်တဲ့ဘလောက်ရှိပြီလဲလုပ်တဲ့ကြီးတဲ့လူတွေလုပ်တဲ့များတဲ့လူကိုဦးစားပေးခေါ်တာစသဖြင့်ကျွမ်းကျင်လုပ်သားတွေကိုခေါ်သို့တော်လည်းပဲသခင်ယေရှုဟာသူ့ရဲ့နောက်ကိုလိုက်တဲ့သူတွေကိုကျွမ်းကျင်လုပ်သားတွေတယောက်မှမပါပါဘူးအဲ့ဒါကိုထူးဆန်းတာတွေ့ရပါတယ်သူလုပ်ရမယ်တောင်းဝန်ကုနာတော်ကပြောသလိုတရားဟောရမယ်သွန်သင်ရမယ်ဖွဲ့စည်းရမယ်ဖွဲ့စည်းခေါင်းဆောင်ဖြစ်ရမယ်စသဖြင့်အဲ့ဒီအရာရည်ချင်းတွေကျွမ်းကျင်ကျင်တယောက်မှမရှိတဲ့သူတွေကိုပဲသူရွေးချယ်တာတွေ့ရတယ်။မိမိတို့ရဲ့လုပ်ရမယ့်လုပ်ငန်းတွေအပေါ်မှာကျွမ်းကျင်စွာတက်မြောက်ထားတဲ့သူတယောက်မှပါတာမတွေ့ရဘူး။များသောအားဖြင့်သူရွေးချယ်ထားတဲ့12ပါးသောတပည့်တော်ကြီးတွေထဲမှာဘယ်သူပါလဲ။တငါးသေးတွေအများပိုင်းပါတယ်။အခွန်ခံသူတွေပါတယ်။စသဖြင့်အဲ့ဒါလိုပဲပါတာတွေ့ရတယ်။ဒါကိုကြည့်ခြင်းအားဖြင့်နော်လိုအပ်တဲ့အရေးချင်းဆိုတာသခင်စုပေးလို့ရတယ်ဒါကိုကျွန်တော်သိထားပို့အရေးချင်းတဲ့လိုအပ်ရင်ဘယ်နေရာမှာဘာလိုအပ်လဲလိုအပ်တယ်လိုအပ်တယ်လို့သခင်ယေရှုကပေးလို့ရတယ်သခင်ယေရှုပေးလို့ရတယ်အရေးကြီးတာကဘာလဲဆိုတော့ကအခေါ်ခံရတဲ့သူကအသုံးခံဖို့အစဉ်သင့်ရှိတဲ့စိတ်ဓာတ်ပဲရှိထားဖို့အရေးကြီးတယ်မေတော်သခင်မလို့ပေါ့လေမေတော်သခင်မဒီဖခင်ရဲ့မိခင်ဖြစ်ဖို့ရွေးချယ်ခံရတော့လဲဒီတိုင်းပဲကျမမလုတ်တတ်ပါဘူးမကင်တတ်ပါဘူးမဖြစ်တတ်ပါဘူးစသဖြင့်အဲ့ဒါဘုံချိုးနေတူတော့ပဲတပြည့်တော်ကြီးတများတွေလည်းပဲအဲ့ဒါလိုပဲငါမလုတ်တတ်ပါဘူးမကင်တတ်ပါဘူးပြောမှာပေါ့စိတ်ထဲမှာသို့တော်လည်းပဲနော်တရားမင်းကရီယာမေရိုမာရီယာကိုဘာပြောလဲဆိုဖျားသခင်မတတ်နိုင်တဲ့အရာဘာမှမရှိဘူးအဲ့ဒါကိုယုံယုံကြည်ကြည်ထားပါအဲ့ဒီစိတ်အဲ့ဒါအဲ့ဒီယုံကြည်ချက်ကိုခံခံမှမှထားပါအဲ့ဒါလိုဖျားမတတ်နိုင်တဲ့အရာဘာမှမရှိပါဘူးဆိုတဲ့အသည့်ကိုယုံကြည်ချက်ကိုခံခံမှမှဆွဲကင်ထားတဲ့အတွေ့အကြုံမေရိုမာရီယာပါဝင်တပည့်တော်ကြီးများအားလုံးတွေဒီဟာဖြစ်ရင်သ ခင်စုရဲ့ဒီနောက်တော့ကိုလိုက်ပြတဲ့နောက်သခင်စုရဲ့လုပ်ငန်းတာဝန်ကိုဆောင်ရွက်တဲ့နေရာမှာအောင်မြင်စွာဆောင်ရွက်နိုင်ခဲ့တယ်။အသင်းတော်ကြီးရဲ့စတင်ဖြစ်တည်လာတော့ကဒီတပည့်တော်ကြီး12ပါးနဲ့မေတော်မာရီယာနဲ့စတင်ဖြစ်ပေါ်လာတာကနေ့တန်ပေါင်းများစွာသောဒီကိုရရှင်ရဲ့တာသမီတွေရရှိလာပြီ။ဒါတွေဟာအဆက်တုံးကလူတွေဟာအရေးချင်းရှိလို့လားဆိုတော့ကကျေးဇူးတော်တွေနဲ့အသုံးခံတဲ့စိတ်ဓာတ်တွေနဲ့ဖြစ်လာတာပါ။အသုံးခံခြင်းနဲ့စိတ်ဓာတ်၊နာခံခြင်းစိတ်ဓာတ်သည်အင်မတန်မှအရေးကြီးတယ်ဆိုတာကိုကျွန်တော်တို့သတိရဖို့ပြောတာပါ။ဒါကြောင့်ယနေ့သူတော်စင်များဖြစ်ကြတဲ့သူတွေအားလုံး obedience လို့ခေါ်တဲ့နာခံခြင်းစိတ်ဓာတ်အပြည့်အဝရှိပြီးဖျားသခင်အလိုတော်အတိုင်းအသက်ရှင်နေထိုင်နိုင်ဖို့ဖျားသခင်လှုပ်စေခြင်းနဲ့အရာတွေအားလုံးကိုလည်းပဲစိတ်ပါကိုယ်ပါလှုပ်ဆောင်နိုင်ကြဖို့အတွက်မှန်ကန်သောနောက်လိုက်ကောင်းများဖြစ်နိုင်ဖို့အတွက်နော်အားလုံးကနေပြီးတော့နောက်ဝိုင်းဝန်းပြီးတော့နောက်ဆုတောင်းပေးကြဖို့နော်တိုက်တွန်းပါလေသူတော်စင်များအားလုံးအတွက်ကိုအမြဲတမ်းဆုတောင်းပေးပါသူတို့တွေဟာကျွန်တော်တို့ကိုလမ်းမှားမရောက်ရလေအောင်အမြဲတမ်းလမ်းပြနိုင်တော်သူများအဖြစ်နဲ့ယက်တည်နိုင်အောင်အတွက်ကျွန်တော်တို့ရဲ့ဆုတောင်းခြင်းသည်အများကြီးလိုအပ်ပါတယ်လို့နော်ချိုးချံပေးခြင်းဆုတောင်းပေးခြင်းဒီပုံကြီး brother sister ဓမ္မဆရာဆရာမတွေဆရာတော်တွေယဟန်မင်းကြီးအတွက်ပါအားလုံးတော်ဒီသာသနာ့ခေါင်းဆောင်များအတွက်ကိုအမြဲတမ်းဆုတောင်းပေးခြင်းချိုးချောင်ဝါဆောင်ပေးခြင်းကိုပြုကြပါလို့အားလုံးကိုတိုက်တွန်းလို့ဆိုပါတယ်ဖျားသခင်သင်တို့တူးစီကိုကောင်းချီးပေးပါစေ